ICC ကနိုင်ငံတကာရာဇဝတ်မှုကင်းဆိုင်ရာတရားရုံးရှေ့နေဖာတူဘန်ဆူဒါကမြန်မာနိုင်ငံနဲ့ပတ်သက်ပြီး ICC ကစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ဖို့ပြီးခဲ့တဲ့အပတ်က ICC တရားသူကြီးတွေကသူ့ကိုအခွင့်အာဏာပေးရခဲ့ပြီးဖြစ်ကြောင်းနိုဘလ22ရက်နေ့မှာထုတ်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ရှင်နီဖာတူဘန်ဆူဒါကသူ့ရဲ့ကြေညာချက်မှာဘယ်ရာဇဝတ်မှုကင်းအပေါ်မှာဘယ်လိုစုံစမ်းစစ်ဆေးမလဲဆိုတာနဲ့ပတ်သက်ပြီးအပြည့်အစုံကိုဆက်လက်ပြောပြချင်ပါတယ်ခင်ဗျာ။ICC ရှင်းနေဖာတူဘန်ဆူဒါက2019ခုနှစ်ဇူလိုင်လ4ရက်နေ့မှာမြန်မာဘင်္ဂလားဒေ့ရှ်အခြေအနေကို ICC ကစတင်စစ်ဆေးနိုင်ဖို့အတွက် ICC တရားသူကြီးတွေစီကဥပဒေအခွင့်အာဏာတောင်းခံထားခဲ့ပါတယ်။တိတိကျကျပြောရရင်တော့ Rome Institute ရဲ့စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းနဲ့စာချုပ်အဖွဲ့ဝင်မဟုတ်တဲ့မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့တဲ့ရာဇဝတ်မှုအဖြစ်ဆက်ဆွဲခံထားရတဲ့ပြစ်မှုတွေကို ICC ကစတင်စစ်ဆေးနိုင်ဖို့ဥပဒေအခွင့်အာဏာတောင်းခံခဲ့တာပါ။စုံစမ်းစစ်ဆေးဖို့သူတောင်းဆိုထားတဲ့အခွင့်အာဏာကိုနိုဘလ14ရက်နေ့မှာ ICC တရားသူကြီးတွေကခွင့်ပြုခဲ့တာကိုသူကကြိုဆိုကြောင်းပြောပါလေ
Last week on 14th November 2019 I welcomed the decision by judges of the International Criminal Court that I may
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်မြေအတွင်းဖြစ်ပွားခဲ့တယ်လို့ဆွဆွဲခံထားတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကျမအနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နိုင်တယ်လို့ဆိုတဲ့ ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါရစေ။ဒါထူးခြားတဲ့ဖြစ်ပေါ်တိုးတက်မှုတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအတွင်းနဲ့တခြားနေရာတွေကရက်ဆက်ကြမ်းကြုတ်မှုတန်းကိုခံစားကြရသူတွေအတွက်သတင်းကောင်းတစ်ခုဖြစ်ပါတယ်
။မြန်မာနိုင်ငံက ICC အဖွဲ့ဝင်မဟုတ်ပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်ကြောင်းနဲ့အဖွဲ့ဝင်နိုင်ငံရဲ့ပိုင်တဲ့နယ်မြေပေါ်မှာရက်ဆက်ကြမ်းကြုတ်မှုရဲ့ဒစိမ့်တပိုင်းဖြစ်ခဲ့ရင်တရားရုံးအနေနဲ့သူ့ရဲ့အခွင့်အာဏာကိုအသုံးပြုနိုင်တယ်ဆိုတဲ့ ICC တရားသူကြီးတွေရဲ့2018ခုနှစ်စက်တင်ဘာလ6ရက်နေ့ဆုံးဖြတ်ချက်ကိုလည်းသူကကိုးကားပြောကြားခဲ့ပါတယ
် While Myanmar has not joined the ICC, Bangladesh has. Judges of the ICC accepted that there is a reasonable basis to believe that crimes against humanity
မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဖွဲ့ဝင်ပါအရက်သားတွေကိုမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကူတန်တရားရှိစရာကောင်းအောင်နှစ်ထုတ်ခဲ့တာရဲ့အဲ့ဒီနှစ်ထုတ်မှုတည်းရက်ဆက်ကြမ်းကြုတ်မှုတန်းခံစားကြရတဲ့သူတွေနေကြားဖြတ်ကျော်ထွက်ပြေးကြရတာတွေပါဝင်တာကြောင့်ပြစ်မှုမြောက်တယ်ဆိုတဲ့အချက်ကိုအခြေခံပြီးနေမြေနှစ်ခုအကြားဆက်ဆက်မှုရှိတယ်ဆိုတဲ့ဆုံးဖြတ်ချက်ကိုချထားခဲ့တာပါ
ရှင်နေဖာတူဘန်ဆူဒါကသူရရှိထားတဲ့သတင်းအရင်းမြစ်တွေအရဆွဆွဲခံထားရတဲ့ပြစ်မှုတွေကိုမြန်မာအစိုးရရဲ့တပ်ဖွဲ့ဝင်တွေထဲထဲဝင်ဝင်ကျူးလွန်ခဲ့တဲ့ဆိုတဲ့အချက်ကိုဖော်ပြနေကြောင်းထောက်ပြပြောဆိုခဲ့သလို Arkan Rohingya Salvation Army ARSA ကလည်းမြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရပ်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးလည်းအခုလိုပြောပါရစေ
I am aware that a number of acts of violence have also allegedly been committed in Myanmar by the Arakan Rohingya Salvation Army armed group
အစားအဖွဲ့ကမြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရဲ့အတော်များကိုကျူးလွန်နေဆိုရဲဆွဆွဲချက်တွေကိုလည်းကျွန်မသတိပြုမိပါတယ်။အဲ့ဒီဆွဆွဲချက်တွေကိုလည်းကျွန်မဆက်ပြီးလေ့လာသုံးသပ်သွားမှာပါ။ပြီးတော့အဲ့ဒီလိုကျူးလွန်မှုတွေက Rome Statute အရာရာဇဝတ်မှုမြောက်သလားဆိုတာနဲ့အဖွဲ့ဝင်နိုင်ငံအတွင်းအတွင်းကျူးလွန်ခဲ့သလားဆိုတာတွေကိုလည်းလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။
သူစတင်လှုပ်ဆောင်မဲ့စုံစမ်းစစ်ဆေးမှုအကြောင်းကိုလည်း ICC ရှင်းနေဖာတူဘန်ဆူဒါကအခုလိုပြောပါရယ
် It is my investigators who will now through an independent and impartial investigation seek to uncover the truth of all allegations of such crimes
ကျွန်မရဲ့စုံစမ်းစစ်ဆေးမှုကအမှန်တရားကိုဖော်ထုတ်သွားမှာဖြစ်တယ်လို့လွတ်လပ်ပြီးဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုဖြစ်မြောက်ရေးအတွက်လည်းအလေးထားဆောင်ရွက်သွားပါမယ်နင့်နာခဲ့ရသူတွေအတွက်တရားမျှတမှုကိုစောင့်ကြည့်ပေးနိုင်မှာပါဒီစုံစမ်းစစ်ဆေးမှုကအဖွဲ့ဝင်နိုင်ငံတွေအရက်ဖက်လူအဖွဲ့အစည်းတွေနဲ့တခြားလက်တွဲလှုပ်ဆောင်မဲ့အဖွဲ့အစည်းတွေရဲ့ထောက်ခံမှုတွေအပေါ်အားကိုးအားထားပြုသွားမှာဖြစ်ပါတယ
် ICC ကနိုင်ငံတကာရာဇဝတ်မှုကင်းဆိုင်ရာတရားရုံးလက်အောက်ကတရားလူအကျိုးဆောင်ရှိနေရုံးဟာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့တနိုင်ငံကတနိုင်ငံကိုကျူးကျော်မှုတွေအပေါ်စုံစမ်းစစ်ဆေးပါတယ်2003ခုနှစ်ကစပြီး ICC ရဲ့အခွင့်အာဏာအောက်မှာအဲ့ဒီရုံးဟာယူဂန်ဒါ၊ကွန်ဂိုသမရနိုင်ငံ၊ဆူဒန်ကဒါဖော်ဒေသ၊ဗဟိုအာဖရိကနိုင်ငံ၊ကင်ညာ၊လီဗျာ၊ကော့ဒီဗွာ၊မာလီ၊ဂျော်ဂျီယာ၊ဘူရွန်ဒီနဲ့အခုအခါမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကရာဇဝတ်မှုဆိုင်ရာကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေဆောင်ရွက်နေကြောင်းပါခင်ဗျာ။